ခိုင်ပြည်နယ်မောင်တော်ဒေသမှာလက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကနိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGOs တွေဥဆောင်ပြီးတော့ဒီရပိုင်းတွင်မြန်မာနိုင်ငံတန်ရုံးကိုလာရောက်ဆန္ဒပြကြဖို့အစီအစဉ်နေကြပါတယ်။ဒါကြောင့်မလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအထူးဂရုပြုပြီးတော့သွားလာကြဖို့အတွက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားခဲ့ပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်တော်ဒေသမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာရှိတဲ့နိုင်ငံရေးပါတီတွေဘာသာရေးအဖွဲ့အစည်းတွေနဲ့အစိုးရမဟုတ်တဲ့ NGO တွေကဥဆောင်ပြီးမြန်မာတန်ရုံးကိုလာရောက်ဆန္ဒပြမှုတွေလုပ်ခဲ့ပြီးတဲ့နောက်အစိုးရတာဝန်ရှိသူတွေကိုယ်တိုင်တိုက်တွန်းမှုတွေနဲ့လာမဲ့တနင်္ဂနွေနေ့မှာမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးရှိမှာကန့်ကွက်ဆန္ဒပြပွဲတွေလုပ်ဖို့ရှိနေပါတယ်။ဒီအတွက်မြန်မာတန်ရုံးဘက်ကလည်းမြန်မာနိုင်ငံသားတွေအထူးဂရုပြုသွားလာဖို့အတွက်ဒီဇင်ဘာလ2ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။မလေးရှားနိုင်ငံမြန်မာတန်ရုံးကအလို့သမားတန်ရာရှိဦးစရာမင်းကတော့မြန်မာလူသမားတွေအနေနဲ့သတိဝရိယရှိဖို့သတိပေးနေတယ်လို့ဆိုပါတယ်
။ဒါတွေပြောချင်တယ်ဆိုတော့ဒါကျွန်တော်တို့ကတော့ဒီအလို့သမားတွေကိုကိုယ့်ဘာသာကိုစီစီလုံးလုံးတိတ်တိတ်ဝုန်းဝုန်းနေဖို့ပဲအခုဟိုဂျုံလင်းနဲ့စက်ယုံစင်းနဲ့ဒါပဲပြောတာပဲလေ။ဘယ်ပဲသွားသွားဟိုသွားလျာလာလျာဆက်သတိဝရိယနဲ့ပေါ့
။ပြီးခဲ့တဲ့ရက်ကပဲလူဝင်9000ခန့်လောက်နဲ့မလေးရှားနိုင်ငံမြန်မာတန်ရုံးရှိမှာရခိုင်ပြည်ကရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်လို့ကန့်ကွက်ခဲ့ပြီးဒီထက်အင်အားများများပူးပေါင်းပါဝင်ဖို့အတွက်မလေးရှားအစိုးရကတာဝန်ရှိသူတွေကိုယ်တိုင်တိုက်တွန်းမှုတွေလည်းရှိနေတာပါဒီအတွက်မလေးရှားနိုင်ငံရောက်မြန်မာတွေအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေတဲ့အတွက်အသွားလာဆင်ခြင်ကြဖို့အတွက်လည်းမလေးရှားရောက်မြန်မာတွေအချင်းချင်းကြားမှာလည်းတိုက်တွန်းမှုတွေရှိနေတယ်ဆိုပြီးမလေးရှားရောက်မြန်မာနိုင်ငံသားတဦးကလည်းပြောပါတယ်
ကျွန်တော်တို့ဘာလို့ဒီဒါဆိုလို့သူတို့ပြောတာလို့ဖြစ်နေပြီဆိုတော့ကျွန်တော်တို့အသွားလာတွေသင်ပြရတာရှိတယ်ပြီးတော့သတိရထားနေရတာပေါ့ကျွန်တော်တို့ဒီမှာတော့
မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုဖြစ်စဉ်ပြီးရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဖိနှိပ်မှုတွေရှိနေတယ်ဆိုပြီးပြီးခဲ့တဲ့ရက်ကပဲဒေသရင်းနိုင်ငံတွေကမြန်မာအစိုးရကိုကန့်ကွက်မှုတွေဝေဖန်မှုတွေလည်းရှိနေတာပါဒါအပြင်မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကမြန်မာတန်ရုံးတွေရှိမှကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကမ္ဘာကုလသမဂ္ဂကိုယ်တိုင်ကရခိုင်ပြည်ရေးစုံစမ်းစစ်ဆေးပေးဖို့အတွက်တောင်းဆိုခဲ့တာကြောင့်မြန်မာအစိုးရဘက်ကဒုတိယသမ္မတဦးမြင့်စွေဥက္ကဋ္ဌဖြင့်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုထပ်မံဖွဲ့စည်းခဲ့ပါတယ်။ဒီစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မောင်တော်မြို့မှာအောက်တိုဘာလ9ရက်နေ့နဲ့နိုဝင်ဘာလ12ရက်နေ့နဲ့13ရက်နေ့တွေမှာဖြစ်ပွားခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့စည်းခဲ့တာဖြစ်ကြောင်းနဲ့ဒီအစီရင်ခံစာကို2018ခုနှစ်ဇန်နဝါရီလကုန်မှာတင်ပြဖို့အတွက်သမ္မတဦးထင်ကျော်လက်မှတ်နဲ့တာဝန်ပေးခဲ့တာဖြစ်ပါတယ်ရှင်။